VOA American တန်ကနေ August 31ရက်တနင်္ဂနွေနေ့မနက်ခင်းမြန်မာဘာသာအစည်းအဝေးတွေကိုမနက်9:00နာရီအထိဆက်ပြီးတော့အတန်လွှင့်ပေးနေပါတယ်။ line meter 32 kHz 933 line meter 40 kHz 8433 line meter 50 kHz 55 အပြင် line lab meter 190 kHz 1595တို့ကနေလည်းဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။အခုဆက်ပြီးထုတ်လွှင့်ပေးမှာကတော့စနေညဒိုင်ရိုက်လေးလိုင်းအစီအစဉ်ဖြစ်ပါတယ်။မနေ့စနေနေ့ညကထုတ်လွှင့်ခဲ့တဲ့ဒီအစီအစဉ်ကိုနားမစင်လိုက်ရတဲ့သူတွေအတွက်တစ်ခါပြန်ပြီးတော့ထုတ်လွှင့်ပေးတာလည်းဖြစ်ပါတယ်ခင်ဗျာ။ဦးကျော်ဇန်သာကဆွေးနွေးတင်ဆက်ပြီးတော့ထုတ်လုပ်သူမတ်စုမွန်နဲ့အတူတင်ဆက်ပေးထားပါတယ်ခင်ဗျာ။
မင်္ဂလာပါဒေါရရှိမြတ်ခင်ဗျာဒီကနေ့တော့မြန်မာနိုင်ငံကတောင်သူလယ်သမားတွေအကြောင်းကိုဆွေးနွေးမယ့်စကားဝိုင်းဆွေးနွေးပွဲဖြစ်ပါတယ်မြန်မာနိုင်ငံမှာဒီမိုကရေစီပြုပြင်ပြောင်းလဲရေးလုပ်နေတဲ့ဆိုတဲ့သတင်းတွေနဲ့တစ်ချိန်တည်းမှာပဲလယ်သမားတွေရဲ့ဒုက္ခလယ်သမားတွေဖမ်းဆီးထောင်ချခံရတဲ့ကိစ္စရဲတွေနဲ့ဒါရင်ဆိုင်တွေ့ပြီးတော့အရေးအနှက်ခံရတဲ့ကိစ္စဒီသတင်းတွေကိုပဲပို့ပြီးတော့ကြားလာနေရတယ်လို့ဆိုရပါလိမ့်မယ်လက်သမားတွေဘဝဘယ်လိုတိုးတက်ကောင်းမွန်လာရဲဘယ်လိုချမ်းသာကြွယ်ဝလာရဲဆိုတာကတော့သိပြီးမကြားပါဘူးမီဒီယာတွေကမကောင်းတာပဲရေးလို့များလားဆိုတာကိုမေးဖို့အတွက်မီဒီယာသမားကလည်းတယောက်ကလည်းပါဝင်ဆွေးနွေးဖို့အဆင်သင့်ရှိနေပါတယ်အဲ့ဒါတွေကိုပြောခင်ဒီပြုပြင်ပြောင်းလဲရေးမှာမြန်မာနိုင်ငံပြုပြင်ပြောင်းလဲရေးမှာလက်သမားတွေအကျိုးကိုဘယ်လိုအကျိုးသက်ရောက်စေသလဲဒီအခုချိန်မှာလက်သမားတွေပို့ပြီးတော့များနင့်နာနေကြသလားအဲ့လိုနင့်နာနေတဲ့ဆွေးနွေးအကျိုးရှိအောင်ဘယ်လိုလုပ်မလဲဆိုတာကိုဆွေးနွေးမှာဖြစ်ပါတယ်အဓိကအဖြစ်တိုင်ခံဆွေးနွေးပေးမဲ့ပုဂ္ဂိုလ်2ယောက်ကျွန်တော်ရွေးချယ်ထားပါတယ်ပထမတူကတော့လက်သမားရေးရာဆောင်ရွက်တဲ့အမတ်တူဦးဖြစ်တဲ့ပြည်သူ့ကိုယ်စားလှယ်တူဦးဖြစ်တဲ့မြို့သားဒီမိုကရေစီဖွဲ့ချုပ်ကကိုယ်စားလှယ်ဦးစိန်ဝင်းဖြစ်ပါတယ်နောက်ပုဂ္ဂိုလ်တူကတော့သကူတိုင်းလက်သမားတူဖြစ်တဲ့ပြီးတော့လက်သမားရေးဆောင်ရွက်တဲ့ဦးစိုးခိုင်ဖြစ်ပါတယ်ဆိုတော့ပထမဦးဆုံးဦးစိန်ဝင်းနဲ့ကျွန်တော်စောင့်ပါကျွန်တော်တခုသိချင်တာကမြန်မာနိုင်ငံမှာဥပဒေကိုလည်းပြင်တယ်ပြောင်းလဲတယ်လို့ဆိုပါတယ်ဆိုတော့ဒီလယ်ယာမြေပြုပြင်ရေးနဲ့ပတ်သက်ပြီးတော့လယ်သမားတွေအကျိုးရှိမဲ့ဥပဒေတွေကိုများမြန်မာနိုင်ငံမှာဥရေးဆွဲပြင်ဆင်ပြီးရပါလားအတည်ပြုထားကြပါသလားခေဟောင်းကမသိလျော်ဘူးဆိုတဲ့ဟာကိုလယ်ယာမြေနဲ့ပတ်သက်ပြီးတော့ပြင်ထားတာရှိပါသလားအဲ့လိုစီးရသားနဲ့လယ်သမားတွေကိုအကျိုးမပြုနိုင်သလားအဲ့ဒီဥပဒေကိုအကောင့်ထဲဖော်ဖို့ဥပဒေစိုးမိုးရေးများခက်ခဲနေလို့လားဆိုတော့ဥစဉ်မဲ့အကျဉ်းယုံပြီးရှင်းပြပြောခင်ဗျာ
အဲဒီမြန်မာနိုင်ငံမှာဒီလက်ရှိမှာတောင်သူလေသမားခွင့်ရေးကာကွယ်ရေးနဲ့အကျိုးစီးပွားမြင့်တင်ရေးဆိုပြီးတော့ကျွန်တော်တို့အဲပြည်တော်စုစုထားနေပြီးတော့ဥပဒေရေးဆွဲထားပါတယ်ဒါလည်းအတည်ဖြစ်ပါတယ်သို့တော့အဲ့ဒီဥပဒေကိုတောင်သူလေသမားခွင့်ရေးကာကွယ်ရေးနဲ့အကျိုးစီးပွားမြင့်တင်ရေးဒီဥပဒေကိုကျွန်တော်တို့အဲရေးဆွဲပါတယ်ဥပဒေကအတည်မပြုသေးဘူးမူကြမ်းအဖြစ်ပဲဖြစ်နေပါတယ်အဲ့တော့လက်ရှိအချိန်မှာကျွန်တော်တို့တောင်သူလယ်သမားတွေကဒီအာဏာရှင်စနစ်ကနေဒီမိုကရေစီစနစ်ကိုပြောင်းတဲ့အချိန်မှာအာဏာရှင်စနစ်မှာမတရားသိမ်းဆည်းခဲ့တဲ့လေယာဉ်တွေကိုဒီဒီမိုကရေစီစနစ်မှာဒီကတရားမျှတစွာနင်းနာမှုမရှိအောင်အကောင့်တွေပေါ်ဆောင်ရွက်ပြမယ်ဆိုတဲ့ပြည်တော်စုစုရဲ့ပြည်တော်စုလူ့တော်ရဲ့ဒီလမ်းညွှန်ဆုံးဖြတ်ချက်တည်းကျွန်တော်ပေါ်ထုတ်ဆောင်ရမ်းတဲ့အခါမှာမတရားသိမ်းဆည်းခံရတဲ့နေရာတိုင်းလူလူဖြစ်နေတဲ့အတွက်ဒါတွေကိုဒီဘုရားလေသမားတွေနိနာဆုံးရှုံးမှုမရှိအောင်ဟောတို့ဆုံးဆန်းပြီးတော့ကျွန်တော်တို့ဒီပြန်လဲပြီးတော့ညီပြန်ပြီးလို့ရကပြန်ပြီးဖို့နိနာကြီးတကယ်လို့ကာလပေါ့စီတဲ့ညီပြန်ပြီးလို့မရဘူးဆိုရင်ကာလပေါ့စီစံပြီးဖို့ဆိုပြီးတော့ဒီပြည်တော်စုလူတော်ကအဲလမ်းညွှန်အကြံပြုထားတယ်ဒါကိုအစိုးရလည်းအကောင့်ထဲပေါ်အတိတန်အကောင့်ထဲပေါ်မယ်ဆိုပြီးတော့အဲသူဒီပြောကြတို့တော့အောက်ချင်မှာတော့ကျွန်တော်တောင်သမားတွေကဒီလေယာဉ်ကြီးမတရားသိမ်းခံတဲ့လေယာဉ်ကြီးဒီပေါ်မှာအဲသူတို့အမှန်ကန်ဖြည့်ရှင်းမှုမရှိဘဲနဲ့ဗဲလိုက်မှုတွေရှိတယ်။မြေသိန်းစင်တို့ကမြေသိန်းစင်တို့ကအုတ်ချုပ်ရေးတို့မြေသိန်းတို့ကပါဝင်ပတ်သက်ခဲ့တယ်။အခုကျတော့လေသူတို့ကပဲဒါကိုပြန်ပြီးတော့ဖြည့်ရှင်းပေးတယ်ဆိုတော့တစ်ဖက်ကတောင်သမားတွေဘက်ကအဲမှန်ကန်ဖြည့်ရှင်းမှုအားနည်းပြီးတော့ခရိုနီဘက်ကိုဗဲလိုက်ပြီးတော့ခရိုနီတို့တစ်ချိန်တုန်းကအာနာရှင်တို့ရဲ့အဲပုဂ္ဂိုလ်တွေဘက်ကတူပြီးတော့ဖိလိုက်ပြီးတော့အဲဆောင်ရွက်တာကိုတောင်သမားတွေကတွေးကြည့်ခံစားပြီးတော့အခုကမှညီပြန်များတဲ့ပြင်အချို့တောင်သမားတွေကလုံကြီးလုံအောင်အနေငယ်အားနည်းသွားတဲ့အတွက်အဲလေးလေးခွင်းတို့လေးနည်းခွင်းတို့နဲ့တရားစွဲပြီးတော့ထောင်ချခံရတဲ့အထိဖြစ်ပါတယ်အဲဒါကြောင့်မလို့လက်ရှိချိန်မှာတောင်သမားခွင့်ရကာကွယ်ရေးနဲ့ကျူးစီဝါမြင့်တင်ရေးလို့ဒီဥပဒေပြဋ္ဌာန်းပြီးတော့လက်တွေ့အသုံးမချနိုင်သေးခင်မှာ ဒီခေတ်ကြောင်ဒီမိုကရေစီခေတ်ကြောင်ကာလမှာမှန်ဒီဒါလေးကိုတည့်ပြရမယ်အနေထားမှာမှန်မှန်ကန်ကန်တည့်မယ်ပြီးပဲနဲ့လက်ရှိချိန်ဒီမှာဘော်လုံးကိုကွင်းလေတဲ့မှာပဲကစားအောက်ရက်ကြီးကနေမျိုးနဲ့မျိုးနဲ့အနေခရန်ခရန်နေတဲ့လက်ပြောပဲကစားနေတယ်မှန်မှန်ကန်ကန်ဂူးရှူးတဲ့ဘက်ကမရောက်ဘူးဖြစ်နေပဲတောင်သမားတွေမှာတော့လက်ရှိချိန်မှာအတော်ဒုက္ခရောက်နေတယ်လို့ကျွန်တော်အနေနဲ့သိရှိရပါတယ်
ဟုတ်ကဲ့နောက်တစ်ခုကအာဏာပိုင်အစိုးရကိုယ်စားလှယ်တူကပြောတဲ့အစည်းအဝေးပုဂ္ဂိုလ်တူကဒီလိုပြန်ပြေးတဲ့နေရာမှာအခက်အခဲတွေ့နေရတာဟာတဲ့လေအမီရဲ့မူလပိုင်ဆိုင်မှုကိစ္စမရှင်းလင်းလို့ဖြစ်ပါတယ်ဆိုပြီးတော့ပြောပါတယ်အဲ့ဒါကဘယ်လောက်မှန်ပါလဲခင်ဗျာ
အဲမူလပိုင်ဆိုင်မရှင်းလင်းလို့ဆိုတာကအဲ့ရကဒီမရှင်းလင်းလို့ကိစ္စကတောင်တမားမှာမဟုတ်ဘူးအဲ့ဌာနရဲ့ညီစင်းမှာ ਨੇ အုပ်ချုပ်ရေးမှာပဲဒါအားနည်းချက်ဖြစ်တာဘာဖြစ်လို့လို့ဆိုတော့မူလတောင်စုံမတွေကဒီကိုယ့်ရဲ့ဓမ္မဥစ္စာမြေပေါ်မှာဒီဟိုကဆောင်ရွက်ခဲ့တာ7နှစ်15နှစ်ရှိပြီဒါဒီကိုပြင်မြေခွင့်ပြေစာအတိအကျမဟုတ်ဖောက်မလာဘူးအဲတချို့ကြတော့လေဘာဖြစ်လို့ဆိုတော့ဟိုတော့အနာပံဖွဲ့ကြီးကအဲစိုက်အိတ်ကကိုရှော့တကယ်စိုက်တာများများစိုက်ခိုင်းပြီးတော့စိုက်အိတ်ကကိုရှော့ပြီးတော့အထွန်းလုံးကိုတင်တာရှိတယ်အဲ့တော့ဒီလိုမျိုးတိုင်းမျိုးလိန်လေပြီးတော့လှုပ်လာခဲ့တဲ့ကိစ္စပေါ်မှာကြောက်မလို့ဒီမီမူရမြေစင်ရင်မှာမမှန်မကန်မဲ့နဲ့လက်တွေ့နဲ့စင်ရင်မြေစင်မှာမမှန်မကန်ဖြစ်နေတာဖြစ်တဲ့အတွက်အဲဒီလိုမျိုးခုချိန်ကမှရှင်းရှင်းတဲ့ခါမှာအခက်အခဲပြည့်ဒါလည်းတကယ်ကိုအတိရဲ့စီရင်နာရဲ့တကယ်ကိုမှန်မှန်ကန်ကန်ဆောင်ရွက်မယ်ဆိုရင်ဒါဖြည့်ရှင်းလို့ပြောပါလေ
ဟုတ်ကဲ့ပါခင်ဗျာဟုတ်ကဲ့နောက်ဥစုခိုင်ကိုကျွန်တော်မေးချင်ပါတယ်ဥစုခိုင်စောစောကဒါဥပဒေကြောင်းမြေပိုင်ဆိုင်မှုမရှင်းတဲ့ကိစ္စတွေဖြစ်တယ်နောက်တစ်ခုအခုလောလောဆယ်မှာကြားလာရတာကအခုစိုက်ပျိုးရာသီရောက်လာတဲ့အချိန်မှာလယ်သမားတွေအတွက်အမတော်ကြီးဒါလေယာလုပ်ငန်းအတွက်စာပြူရေးချင်းတွေပေါ့လေအဲ့ဒီကိစ္စလည်းပဲအခက်အခဲရှိလို့ပြောပါရယ်အဲ့ဒီကိစ္စကဘယ်လိုဖြစ်နေတယ်လဲဘယ်လိုအခက်အခဲမျိုးရှိလဲဆိုတော့အကျဉ်းချင်းမြတ်ပါခင်ဗျာ
ဟုတ်ကဲ့ကျွန်တော်တို့ဒီနိုင်ငံတော်ကပြီးတော့လေယာဉ်မြေလုတ်ပိုင်ခွင့်အတိမတ်ပြုလက်မှတ်ဖြစ်တဲ့ပုံစံခုနှစ်တည်းကိုတော်တော်များများမျိုးနယ်တိုင်းမှာထုတ်ပေးပြီးဖြစ်ပါတယ်ဒီစာပြူရေးချင်းတွေကိုထုတ်ပေးတဲ့အခါမှာဒီပုံစံခုနှစ်ရရှိတဲ့တောင်သူကိုပဲထုတ်ပေးတဲ့အခါမှာတော်တော်များများမျိုးနယ်တိုင်းလူလုံးမှာကိုပြဿနာတက်ပါတယ်ကျွန်တော်တို့မှာတစ်ခုပြောရမယ်ဆိုရင်ဒီလယ်မြေလုံခြုံရေးအသီးမှတ်ပြုလက်မှတ်ရတဲ့တောင်သူတူဟာတတရွယ်ကိုကိုတိုင်းတအားကြီးမြင့်တော်၎င်းကျမ်းမာရေးချိုးတဲ့တော်၎င်းဘလို့မှစက်ပြိုးရေးဗန်စက်ပြိုးဗန်မှန်ရုံးကိုသွားရောက်မထုတ်ယူနိုင်တဲ့အခါမှာဗန်ရုံးကပြီးတော့ဒီကုန်းဆောင်ခွင့်ရရှိတဲ့တောင်သူလယ်သမားမဟုတ်တဲ့အတွက်ကျုံးဝင်ပြီးဒီသူ့ရဲ့မိသားစုကိုကိုယ်တိုင်လွှတ်ဆောင်ရေးထုတ်ဝေပေးနိုင်တာမျိုးကြီးနောက်တစ်ခါကိုကိုတိုင်ကိုပိုင်ခွင့်ပုံရခွင့်လေယာဉ်မျက်ပုံရင်းလက်မှတ်တော့ရရှိသွားတယ်ဒီလယ်သမားကသူ့ရဲ့စီးပွားရေးဘဝနေထိုင်ရနိုင်ငံရေးချကိုသွားရောက်လှုပ်လှုပ်ကြိုင်နေမယ်ဆိုရင်သူ့ရဲ့မိသားစုကရပြီးတော့သွားရောက်ပြီးတော့ဒီတပ်ပြုတ်စ်ချင်းဝင်ကြီးထုတ်ယူရနိုင်တာမျိုးကြီးနောက်တစ်ခါဒီပုံရခွင့်ရရှိတဲ့တောင်သူလယ်သမားတေးဆုံးသွားခဲ့မယ်ဆိုရင်တောင်မှသူကမိသားစုကစိုက်ပျိုးရေးချင်းဝင်ကိုထုတ်ယူရမရရှိတဲ့အနေအထားမျိုးတွေဟာတော်တော်များများမျိုးနယ်တိုင်းမှာဒီကိုယ်စားလှယ်လောဆောင်နဲ့ထုတ်ယူမရရှိတဲ့ပြဿနာတွေအတော်တော်ကြီးမားတဲ့ပြဿနာတခုဖြစ်ပါတယ်ခင်ဗျ
ဟုတ်ကဲ့ဒါအုတ်ချေရအုတ်ချေရပိုင်းကဖြစ်နေတဲ့အခက်အခဲတွေပေါ့လေနောက်တစ်ခုဒါရက်ပို့ပြီးအရေးကြီးတာကကျွန်တော်နိုင်ငံတကာကထုတ်ပြန်တဲ့အစည်းအဝေးခန်းစားရေးစဉ်းစားရေးကြည့်မယ်ဆိုရင်မြန်မာနိုင်ငံမှာကြိလက်ကိုအခြေခံတဲ့တောင်သူလယ်သမားလူရ80ရာခိုင်နှုန်းရှိနေတဲ့ဖြစ်တယ်အဲ့ဒီလူတွေရဲ့ထုတ်လုပ်မှုက58ရာခိုင်နှုန်းတနိုင်ငံလုံးရဲ့ထုတ်လုပ်မှုရဲ့58ရာခိုင်နှုန်းရှိရဲဒါပေမဲ့လည်းမြန်မာနိုင်ငံဘန်ချင်းငွေအလုံးရဲ့300ရာခိုင်နှုန်းကိုသာလျှင်ဒီလုပ်ငန်းတိုးမြင့်ရေးအတွက်ရာထားတာအင်မတန်နည်းလွန်းတယ်ဆိုပြီးတော့ထောက်ပြကြတာလည်းရှိပါတယ်300ရာခိုင်နှုန်းဆိုရင်အင်မတန်နည်းလွန်းတယ်ဆိုတာတွေ့ရပါလိမ့်မယ်ခင်ဗျာဒီကိစ္စနဲ့ပတ်သက်ပြီးတော့လယ်သမားအရေးဆောင်ရွက်တဲ့ပုဂ္ဂိုလ်လယ်သမားအရေးဆိုင်ရာဆရာတူလည်းဖြစ်တဲ့ကိုဝင်းမော်လက်ကိုကျွန်တော်မေးချင်ကိုဝင်းမော်လက်လေလံဝရောက်ပါဘူးလား
ဟုတ်က
ဲ့ဟုတ်ကဲ့ရပါပြီ။ဟုတ်ကဲ့အဲ့ဒီမြန်မာနိုင်ငံအစိုးရကို၌ကလယ်သမားတွေအတွက်ချီဖို့ချင်းငွေသတ်မှတ်ထားတာသိနေတယ်ဆိုတဲ့ကိစ္စဘယ်လိုဖြစ်တယ်လဲနဲ့သိရှိတလောက်ပြောပြပါလားခင်ဗျာ
။ဟုတ်ကဲ့ကျွန်တော်ပြောလို့ဆိုလို့ကျွန်တော်ဒီလယ်သမားတွေရဲ့ဟာကဟိုပန်ချင်းငွေရတာဆိုလို့ရှိရင်ခုနဟိုတယောက်လည်းပြောတော့ပါလေဟိုဒီလေအမြေပုံပုံစံပေါ့ပုံစံခုနှစ်ရတဲ့လူတွေကထုတ်ပြရတာအကန့်အသတ်တစ်ပိုင်းပေါ့လေအများစုကတော့အခုနပြောသလိုပဲသူတို့စီးရင်ထဲမှာအကျိုးမဝင်ပါဘူးအကျိုးမဝင်ဘူးဆိုတာကတချို့ကလည်းအဲ့လိုပုံစံတတ်ပုံတင်မရှိလို့ဆိုပြီးအများစုကလက်ဟိုအဲ့ဒီပန်းချင်းမျိုးမရကြပါဘူးရတဲ့လူကလည်းတကယ်ဆိုစေအေကပဲရတာပါစေအေကတဲ့အထက်ရှိတဲ့လူတွေကမရဘူးအမအေက30လောက်ရှိတဲ့လက်သမားကလည်းစေအေကသာပဲရတယ်ဒီအေကကိုသူတသိန်းလုံးနဲ့ရတယ်ဗောလေအဲ့တော့ချင်းငွေကတော်တော်လေးအကန့်အသတ်ဖြစ်နေတယ်ဆိုတော့ချင်းငွေကအကန့်အသတ်ဖြစ်ပြီးတော့နောက်တစ်ချိန်ထဲမှာပဲဆက်ပြူးစည်းတွေကသူတို့ ရဲများလာတယ်တနည်းနဲ့တနည်းများလာတယ်ဆိုသူတို့ဒီကတော့လေသမားတွေကပြောပါတယ်ဘာဖြစ်လို့ဆိုအထူးဖြင့်တော့လေယာလုသားရှားပါတယ်နောက်တစ်ခုကကျွဲတွေနွားတွေကျွန်တော်တို့တော်တော်လေးနောက်ကပြီးနောက်ပိုင်းမှာတော့ရှားသွားပါတယ်သူကထက်မြက်ပါပြီဆိုလို့ရှိရင်တော့အထူးဖြင့်အလေပိုင်းနဲ့အထက်ပိုင်းမှာတော့တရုတ်ဘက်ပူတဲ့အတွက်ရှားသွားတယ်ပေါ့လေဒါတစ်ပိုင်းအဲ့တော့အထူးဖြင့်သူတို့ကဆက်ကိုမိကိုပြီးတော့ဒီကလှုပ်လှုပ်ရတယ်ဖြစ်တယ်ပြီးတော့လေယာလုသားတွေလည်းလေယာလုပ်ငန်းမှာရေရှည်နှစ်ရှည်အချိန်လို့ပြောမယ်လားလာစီလိုက်လာစီလိုက်ပြီးတာမဟုတ်ပါနဲ့တရားစီတရားစီသာပဲလှုပ်သားကိုခန်းနေတဲ့အတွက်လှုပ်သားကလည်းအဲ့တရားစီတော့ကိုပဲခိုးလုံပြီးတော့မလုပ်နိုင်တော့တဲ့အတွက်သူတို့ကရေရှည်ရမယ့်ကုမ္ပဏီလုပ်ငန်းတွေအဆက်ရုပ်လုပ်ငန်းတွေတွေကိုဝင်းဝင်သွားကြတဲ့အတွက်သူလေယာလှုပ်သားလည်းအများစုရှားလာတယ်ပေါ့လေ။အော်ရှားလာတဲ့အတွက်တဖြည်းဖြည်းနဲ့စိုက်ပျိုးဈေးကအထူးထူးကြီးမြင့်လာတဲ့အတွက်သူတို့ကတစ်နေ့တစ်နေ့ပကိုက်တော့ဘူးလို့ပြောပါ။နောက်တစ်ခုကဒီစပါးဈေးနှုန်းကလည်းတစ်နေ့နဲ့တစ်နေ့သိပ်ပြီးတော့မကွာပါဘူး။အခုလက်ရှိကျွန်တော်တို့ကျန်ရလေမာရီယာပြောရဆိုလို့ရှိရင်သူတို့ထန်းသမင်ဘက်မှာဒီလက်ရှိပေါက်ဈေးကသဘာကျင်းတရားမှာကျွန်တော်6သိန်းပဲရှိပါတယ်ဒါအမြင့်ဆုံးဈေးပေါ့လေဒါလွန်ခဲ့တဲ့3နှစ်လောက်ကဈေးနဲ့အတူတူပါပဲဒါပေမဲ့တခြားသူတွေကုန်ဈေးနှုန်းတွေစိုက်ပျိုးဈေးတွေတက်လာပြီမဲ့သူတို့ရဲ့သဘာကျင်းတရားရတဲ့နှုန်းကတော့ဒီလောက်ပဲဖြစ်နေသေးတယ်ဒါချိန်တည်းမှာစံကုန်တွေကြီးသဘာလက်မရှိကြီးတွေဘက်ကနေပြီးတော့ဒီစံဈေးနှုန်းသဘာဈေးနှုန်းကိုထိချုပ်ထားတဲ့အတွက်ကြောင့်သူတို့မှာအဲ့ဒီအခက်အခဲကြီးရှိတယ်လို့ကျွန်တော်တို့သိရပါတယ်။
ဒါပေမဲ့ကိုစုဟန်တပိမဲ့ကျွန်တော်သိရင်ကိုဝင်းမော်လည်းကျွန်တော်သိရင်ကစပါးဈေးကတော့လက်သမားတွေကတိုးမြရမယ်။စားသုံးသူတွေဝယ်ယူစားသုံးရတဲ့ဆန်ဈေးကတော့တက်မြက်တက်နေတယ်မဟုတ်လား
။ဟုတ်ပါတယ်ခင်ဗျာ။ဈေးကတော့တက်နေပါလေ။
ဟုတ်ကဲ့။အဲ့တော့ဆန်ဈေးကတက်နေပြီးတော့လက်သမားတွေကဆင်းရဲရင်းနဲ့နေတယ်ဆိုတာလည်းပဲဒါမျက်စိလည်းစရာဖြစ်တယ်ဆိုပြီးတော့ဒါသရရှင်တူကလည်းဒီမှာရေးထားပါတယ်။အဲ့ဒါကဘယ်လိုဖြစ်တာလဲခင်ဗျာ။ဒါတော့
အဓိကတော့ခုနပြောလိုပါပဲအထူးသဖြင့်ကုန်စည်နှုန်းကကျွန်တော်တို့တက်လာတယ်ဗျအဲ့ဒါကကျွန်တော်တို့ဘယ်လိုခေါ်မလဲအဓိကတော့ဒီစပါးလိုလည်းပြောလို့ရှိရင်တော့ဒီဈေးကွက်မှာလယ်သမားကသူတို့ဒီဟာကိုစီးကိုလင်းလုံးလို့မရပါဘူးဆန်ဒီကတော့ဒီချုပ်ကင်ထားတဲ့အထက်ကဒီစံကုန်တွေကြီးချုပ်ကင်ထားတဲ့စီးပွားရေးလုပ်ငန်းရှင်တွေကပဲသူတို့ဈေးကိုချုပ်ကင်ထားပါတယ်ဒီဟာဘာကြောင့်ချုပ်ကင်ထားလဲဆိုတော့ကျွန်တော်တို့လွန်ခဲ့တဲ့တင်းတင်းလေးတော့ကလေးကကြားလာတာသူတို့ကအဓိကဆန်ဈေးနှုန်းတက်မှာဆိုလို့ဆိုတဲ့အကြောင်းပြချက်ရှိပါတယ်နောက်တစ်ခုကဆန်ဈေးနှုန်းတက်မှာဆိုလို့ဈေးစည်းကစားမှာဆိုလို့ဆိုပြီးတော့ပုဂိုးတိုင်းရသဘောအီအာဗီတိုင်းမပူအောင်အီအာဗီတိုင်းရသဘောကိုဟိုအဲ့လိုပေါ့ပုဂိုးတိုင်းမပူအောင်ဆိုပြီးတော့တဲကျော်သဘောဆိုပြီးတော့သူတို့သတ်မှတ်တာရှိပါတယ်။ဒါပေမဲ့ဘလို့ဖြစ်လို့အဲ့ဒီဈေးတော့တွေတက်သေးဆိုအထူးဒီကုန်ဈေးတော့ရတက်တော့တက်တန်တွေအတွက်အခုဆိုလို့ရှိရင်စန်တဗီရဈေးတော့အစားစားရှိပါတယ်။ဒါပေမဲ့ဒီလေသမားရဲ့ခုနသဘောဈေးတော့တော့သူတို့ဈေးပတက်လာဟိုဒါပေမဲ့အထူးဒီကုန်ဈေးတော့တော့တက်နေတဲ့အတွက်လေသမားကလည်းအများစုကအခုဆိုလို့ရှိရင်သူတို့ဒီလေဟယ်လို
ဟုတ်ကဲ့ချက်ပြောပါကြပါလေ
အဓိကဒီသူဒီကုန်ဈေးနှုန်းကအဓိကတော့တက်နေတဲ့အတွက်သူတို့အများစုကတော့ဘယ်လိုပုံပြဒီဒီဈေးနှုန်းမှာတက်နေတယ်သူတို့ဒီလုံအားကိုတကယ်ဒီဆယ်စပါးထုတ်လုံးမှုဘိုင်းမှာတကယ်လုံးလုံးရတယ်လုံသားတွေက
ဈေးနှုန်း
ရအရင်ရပိုင်ခွင့်ရအရင်နေနေပြီးတော့ကျွန်တော်တို့အခုဒီဈေးကစားတယ်ဈေးကင်ပြီးတော့ကစားနေတယ်ကုန်တယ်ဒီဈေးလုံးဝချင်းကြီးတရားပဲသူတို့
သူတိဖြစ်နေချမ်းသာချမ်းသာဟုတ်ကဲ့
ပေါက်သေးတဲ့သူတို့ကစားနိုင်တယ်လို့ပြောပါရ
ခင်ဗျာရှမ်းပြည်ကလက်သမားရေးလှုပ်ရှားသူတူဖြစ်ပါတယ်စိုင်းဆန်အေးတယ်ဒီစိုင်းဆန်ဟုတ်ကဲ့စိုင်းဆန်အေးကြပါလား
ကျွန်တော်ရှမ်းပြည်အခက်ခဲကြတော့အခုလက်ရှိတွေ့နေရတဲ့ပြဿနာတံတူမြို့နယ်နှဆိုင်လုံးဆိုတဲ့ကျောင်းအုပ်စုမှာပြဿနာတက်နေတယ်ဗျာ
ဟုတ်ကဲ့
တံတူရရှိကျေရှိကျော်တယ်ဆိုပြီးတော့အဲ့မှာတံတူကိုကြားကျွဲတာပေါ့ဗျာအဲ့မှာ
တမျိုးယူပါလားနိုင်ငံခြားသားတရုတ်တွေကဗမာလေသမားကိုသူတို့လေကိုဗမာလေသမားကျူကျော်တယ်ခင်ဗျာဗျောင်းမြန်ကြီးပါလားခွဆိုင်အေ
းတပ်ပြန်ကြီးအေးခင်ဗျာထွက်ပြေးရတယ်ဗျာအခုရင်ဆက်ခတ်ပြေးရတယ်အခုကအဲ့တရားရဲ့မှာအိမ်မှာဝင်နေတာပေါ့ဗျာအဲ့ဒီတပိုးပဲ
ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဆိုင်ကျေးဇူးတင်ပါတယ်ကျွန်တော်ဒီမှာလှွတ်တော့အမကြီးကိုမေးချင်ပါတယ်ဥစဉ်ဝင်အဲ့ဒါမျိုးတွေကတကယ်ရှိပါလားမြန်မာနိုင်ငံမှာအဲ့ဒါမျိုးတွေကိုကိုဒေသခံတွေမှာအဲ့လိုဖြစ်နေတယ်ဆိုတော့ဥစဉ်ဝင်တို့လှွတ်တော့အမတ်တွေအတင်းနဲ့လှွတ်တော့မှာတော့ဖြည့်ရှင်းပေးဖို့တောင်းခံတာတွေများရှိပါလားဘယ်လိုများပြန်ဖြေကြပါလားအဲ့ဒါမျိုးဖြစ်ရင
်အဲဒီကိစ္စနဲ့ပတ်သက်လို့အဲဒါရှိပါတယ်ဘာလို့လို့ဆိုတော့ဒီမြေသိန်းတစ်ချိန်လုံးကဒီမတရားမြေသိန်းသိစဉ်တော့ဒီတိမ့်ပြီးတော့တခြားဒီဟောနိုင်ငံသားတော့၎င်းကုမ္ပဏီတခုတော့၎င်းပြောင်းလဲပြီးတော့ဆောင်ရွက်ခဲ့တဲ့ဟာတွေရှိပါတယ်အခုချိန်ကျတော့သူတို့ကရုံလုံးခေါ်ပြီးတော့အကောင့်တွေပေါ်ဆောင်ရွက်တဲ့ခါမှာဒီအခုတိုင်းရင်းသားနဲ့ဒီနိုင်ငံသားနဲ့အခုလိုမျိုးလေးလေးခွင်လေးနည်းခွင်ပြဿနာရကြုံတယ်ဒီလိုဖြစ်တဲ့အကြောင်းတရားကတော့စသိန်းစဉ်တော့1894ခုမြေသိန်းဥပဒေနဲ့အညီမသိမ်းခဲ့တဲ့အတွက်ဒါဒီပြဿနာကြုံတာပဲ Aduh, di bawah ni lah, oh, jenuh bidang itu doa jenuh. Mesti ada di sana leham ini tu. Foto sungsam juga jenuh. Belum pesisih bebas tu, jenuh lanyu tapi ada. Tahu pin, tain ni dah jenuh pinai ruas juga. Di desa saya suah punya. Tahu kau depan sahaja mah pipa. Tapi desa saya suah, ojo ye lezi lehasi makan kau ye punya. Dia oh, mama kau mah pesisih mana? Terfedat. แต่เพื่อนได้ไล่ดีพี่ชินแต่เพื่อนได้ไล่ดีพี่ชินอะไรตุลุมาโมบ่าวเต็งจริงนัวเต็งจริงนัวที่กงมีเลเท่าอยู่ยอดตัวละก็เต็งจริงนัวตุลุลูจีดีอากูนั่นก็ที่กงมีเนี่ยเส้นเลยวิโอที่ลูลูเคเรตด้วยที่เพื่อนนายตุลุกันด้วยยินเลยตุลุมีบารีเนี่ยที่เด็ดด้วยมาพี่เด็ดด้วยตุลุว่าดีเอาวาลูวิโอที่เลลูวิโอตัวช่างเด่นวิโอตุลุนี่ท่านนี่ยัยตุยยัยแต่ยังไม่รู้จะมีว่าเราเนี่ยได้มาคุณเลชิชินีมาตัวตัวมีอะไรตุยยัยวะ
โอเคนักกุศลใครเขาจะนัดคุยมีนะกูจะชวนนายมาเลเรื่องนี้นะครับตัวเจ้าของบ้านเลยถ้าวันนั้นนี่เสด็จเจ้าของชีวิตเราลูกบ้านเลยบ้านยาสุริยอบจันทร์นี่ยังเราเลยจะนัดซีอาบาร์เลยส่วนที่เลือดมาเรื่อยๆเลือดเส้นปีรอเลือดวันนั้นนี่เสด็จเจ้าของชีวิตเราเดี๋ยวส่วนวันนั้นนี่บ่าวจะเสด็จเจ้าของชีวิตเราลักษณะกุศลใคร
โอเคถ้าตัวเราจะมาเจอคุยกับพี่บาลีไหมเช่นกับปุ่นนี่มีอะไรมีชีวิตกันละมา
ตัวสองก็เคยไปนี่กูเป็นเนี่ยบีตัวก็ตัวแล้วก็มาตัวลูกเจ้าของเบลล์ตัวบอลลูกเวทีนั่นเทียนมาเลยบีวันนั้นตัวก็ตัวลีบีลบาตัวเวทีท้องเสียกูจะเล่นมีเต็งกูดีท้องกูอะโตจะเล่นมีเต็งนิ้วกูดีเนี่ยนะชาวเน็ตเข้ามาช่วยไอ้ที่เป็นอะไรอะไรกูกล้ามาแล้วว่าสีดำมันหอบเบาบาบิโลเลสจะเจ้ากูเล่นจงด้วยเนี่ยอะไรที่งงงี้ก็จะดิสเอาอีกด้วยเลยทำไมมีอาจูกูจะเจ้าอุสามีต้องสู้เกเรข้ามาแม้กระทั่งงานนี้เลยเช่นนายมาช ောင်သူဆယ်နူးကိုလာရောက်ပေးရမှာဖြစ်ပါတယ်။ဒါပေမဲ့ဒီနေရာမှာကျွန်တော်အဓိကပြောချင်တာက2012ခုနှစ်လေယာဉ်မေးဥပဒေတည်ရဲ့နောက်ပိုင်းကာလကိုသာပေးရောမှာဖြစ်ပြီးရှေ့ပိုင်းကာလနင်းနာမှုတွေကိုတော့လုံးဝပေးရောတော့မှာမဟုတ်ကြောင်းတာဝန်ရှိသူတွေကတည်လင်းပြောကြပါတယ်။ဒါကကျွန်တော်ဘာပြောချင်တယ်လဲဆိုတော့1890မြေသိပ်ဥပဒေနဲ့အညီရှေ့ကာလတွေလုံးဝမသိမ်းခဲ့ဘဲနဲ့သူတို့ပွင့်လင်းနေတာမျိုးရှိတဲ့ကာလမှာဆောင်ရွက်ချက်တွေကိုယခုကာလမှာကျွန်တော်ဘယ်လိုကောင်းမလဲလူပြောကောင်းပြောချနေတာလို့ပဲကျွန်တော်ထင်ပါတယ်ခင်ဗျ။တကယ်လည်းဝန်ထမ်းတွေဟာဒီပေါ်မှာကြိုးခံစားခွင့်တွေရရှိတာမဟုတ်ပဲဝန်ထမ်းတွေအတုံးချခံရတာလို့ပဲကျွန်တော်မြင်ပါတယ်ခင်ဗျ
။ဟုတ်ကဲ့ဆိုတော့အဓိကဒီဥပဒေတွေလောက်တယ်ဘယ်လိုအုပ်ချုပ်ရေးဘက်ကဘယ်လိုလောက်တယ်ဘယ်ဟာအရာဘယ်လိုပြန်ပေးမယ်ပြောတာပြောနေဒီတာဝန်ရှိတဲ့ပုဂ္ဂိုလ်တွေရဲ့စိတ်ထဲမှာလက်သမားတွေဒုက္ခရောက်နေတာကိုတကယ်နှိုက်နှိုက်ကာကာသူတို့ကိုနှိုက်ကြတာသူတို့ရင်ထဲမှာခံစားပြီးတော့သူတို့ဘဝကိုစေတနာနဲ့ပြုပြင်ပြောင်းလဲစေခြင်းနဲ့စိတ်ဓာတ်ကိုရှိရလားဆိုတာမေးစရာဖြစ်နေမှာထင်ပါတယ်ကိုဝင်းမော်လာဘယ်လိုသဘောပါလဲအနာပိုင်တွေဟာလက်သမားတွေဘောက်တကယ်မြင့်တင်ခြင်းနဲ့ဆိုတဲ့စိတ်ကြောရှိကြပါရဲ့လားမြင့်တင်ရမယ်ဆိုတော့သဘောပေါက်ကြရထင်ရလားခင်ဗျာ
မြင့်တင်ခြင်းနဲ့စိတ်ရှိရလို့တော့ကျွန်တော်မထင်ဘူးကြာဒီလေးပြောနေတဲ့ဟာတွေတော်တော်များများကသူတို့ဟန်ပြပဲလုပ်နေတာတကယ်လည်းသူတို့မြင့်တင်ပဲလို့ပြောလို့ရှိရင်ကျွန်တော်တို့အခုဆိုလို့ရှိရင်၄နှစ်လောက်ထိအချိန်ရပါတယ်၄နှစ်လောက်တည်းမှာပြဿနာတော်တော်များများကြီးလေပြည်လေသွားတဲ့နေတကယ်လို့မပြည်လေတော့မှပြည်လေမဲ့လမ်းစားတော့ပေါ်သိမ့်ပြီလို့ကျွန်တော်ထင်ပါအခုချိန်ဒီမပေါ်ပါမပေါ်တဲ့အချိန်ကိုအချိန်ဒီတွေကပူပူပူပူပြီးတော့တေးတဲ့တနေ့ပူပူပြီးဆိုးလာပါပဲပူပူပြီးတော့လည်းရှုပ်ထွေးလာပါအဲဒီ drop တွေတဲ့မှာတော့တကယ်တမ်းမရှိပါဘူးဒါကဘန်းပြလို့ပဲကျွန်တော်တို့ထင်တယ်အခုလေသမားတွေကတော့ပြောနေပါဘူးလို့ဆိုတော့အစိုးရကသူတို့ကစေတနာရှိလားမရှိသလားဆိုလို့ရှိရင်သူအစားတော့မျောလင်းပါတယ်တမလာဦးသိန်းစီကျလာတဲ့အချိန်တုန်းကလေယာဉ်ကြီးတွေဘလို့လုပ်ပြီးပဲလေသမားတွေရဲ့အကျိုးစီးပွားကဘလို့ဖြစ်နေပြီပဲဆိုတော့သူတို့တကယ်ပဲအတက်ပါတယ်ဒါပေမဲ့အခု၄နှစ်လောက်ကြာတဲ့အချိန်မှာလို့သူတို့ကတော်တော်လေးကိုစိတ်ပြက်ပြီးတော့အာရုံသွားပြီးတော့တမလာကိုတော့မှပဲသူတို့ကတမလာဦးသိန်းစိတ်တော့မခေါ်တော့ပဲတမလာဦးသိန်းလေးတော့ပဲခေါ်ရတော့လေဆိုပြီးတော့သူ့လေတော့ခါရရအဲ့လိုရေးစရာအဖြစ်ပြောနေကြပါအတော်လေးလေအခုဆိုလို့ရှိရင်စိတ်ပြက်သွားပါကျွန်တော်ဒီခုနတင်ကျုပ်ရင်တော့တကယ်တော့သူတို့ပြည်လေးပြည်ချင်းနဲ့ဖြည့်ရှင်းပေးစီခြင်းတယ်ဆိုတဲ့စိတ်ဆန္ဒတော့ကျွန်တော်တို့သိမြင်ရသေးပါဘူးဗျ
ဟုတ်ကဲ့သောရရှင်သူကစာထဲမှာရေးရထားပါတယ်အဲဒါကြောင့်group ဖြစ်နေတာကတဲ့လူမပြောင်းမူပြောင်းတဲ့အစိုးရအနေနဲ့မပြောင်းတဲ့လူတွေအလုံးကိုစိတ်ဓာတ်တော့ပြောင်းရမှာဖြစ်ပါတယ်တဲ့အခုကလူတော့မပြောင်းဘူးအရင်လူဟောင်းတွေပဲသူတို့မူပြောင်းတယ်လို့ပါဇက်ကပြောနေတယ်ဒါပေမဲ့သူတို့ရဲ့လူတွေရဲ့စိတ်ဓာတ် mindset ကမပြောင်းလဲဘူးဆိုပြီးတော့သူကဒီမှာရေးထားပါတယ်လို့ဆိုထားပါတယ်ခင်ဗျာဆိုတော့ဒီလူတွေစိတ်ဓာတ်ပြောင်းလဲဖို့လဲလူသေးရပေါ့အခုဆွေးနွေးဖို့စောင့်နေသောရရှင်သူကိုကျွန်တော်ဖိတ်ခေါ်လိုပါတယ်အဲ့ပုဂ္ဂိုလ်ကမောင်ရတနာဖြစ်ပါတယ်ကြားပါလားခင်ဗျာ
နိုင်ငံတော်ကရှင်းတယ်ဒီလေတော်ကိစ္စတွေလက်တော်ကြီးဆောင်ရွက်ပေးနေလူတွေအဖန်ခံနေတဲ့ကိစ္စတွေပါလေအားလုံးကကျွန်တော်အစိုးရရဲ့ဘောဖန်ခံတဲ့ဒုရရကြောင့်ဖြစ်တယ်သူတို့ကဘာလို့လုပ်ကြလဲဆိုလို့ရှိရင်သူတို့ကိုယ်တိုင်တိုင်းနေ ့သူစစ်တက်လဲတိန်းနေဟာလာတို့တချို့စစ်တက်ခုတွေအဆပါတယ်နောက်သူတိန်းနေနောက်ခရိုနီလဲတိန်းနေသူတို့တိန်းပြီးတော့ဘာလုပ်လဲဆိုတော့ဒီအောင်စီစက်ယူသေးချင်းပါနေတော့ဘာပါနေပါလိအားလုံးတို့လုပ်လိုက်တယ်လုပ်ပြီးတော့ဘာလုပ်လဲဆိုတော့ကျွန်တော်တို့ငကိုလက်ငုတ်လည်းရေလုံနေတဲ့လက်ထောင်တွေကအထောက်ထားပြီးပေါ့ရနိုင်အောင်အဲ့တော့အထောက်တန်းတွေရနိုင်တဲ့ကောင်အခုလက်ရှိတိန်းထားတဲ့လူကြီးအထောက်တန်းရနိုင်တယ်လက်အစိုးရကိုယ်တိုင်ရောဒီအဲဒီထောင်ကပါတယ်ဒီလက်သိမ်းညသိမ်းအထက်မှာသူကိုယ်တိုင်ရောထောက်ခံအားအေးတဲ့အတွက်ဒီကြေညာချက်လာအဲ့တော့ကျွန်တော်စိုးကျိုးကြဘာလို့ရှက်လာမယ်လဲဆိုရှင်လက်တော့အရေးတော့ဝင်ရှက်ကောင်းရှက်လာနိုင်တယ်နောက်တနိုင်ငံလုံးကလည်းဆန်းနိုင်ရခါရှောက်အောင်မှုတွေလည်းတိတယောက်ကအိုးပြီးတော့လည်းကြုံတွေ့ကောင်းကြုံတွေ့လာတယ်လို့ကျွန်တော်အဲ့လိုပဲယူဆတယ်
ဟုတ်ကဲ့လက်သမားအေးတော်ဘုံဆိုလို့မြန်မာနိုင်ငံသမိုင်းမှာလည်းလက်သမားတွေအကျိုးအတွက်အစိုးရအဆက်ဆက်ကပါဇက်ကတော့ဩခဲ့ကြတယ်လက်သမားအကျိုးအတွက်အသက်အေခံလို့သွားတာလည်းအဲ့ဆရာဆန်တယောက်ပဲရှိသေးတော့ထင်ပါတယ်နောက်ပိုင်းမှာလည်းမဆလာခေတ္တမှာဒုလက်သမားခေရောက်ပြီးတခါမှမရောက်ခဲ့ပါဘူးနားအဘခင်မှာလည်းဝန်ကြီးတချို့ကျွန်တော်ကိုယ်တိုင်အင်တာဗျူးလုပ်ဖူရီရှိရတယ်ဘာပြောလဲဆိုရင်တာဝန်ရှိတဲ့ပုဂ္ဂိုလ်ကမြန်မာနိုင်ငံလက်သမားသမိုင်းမှာဒီခေတ်ကာလလောက်လက်သမားတွေချမ်းသာတာမရှိတော့ဘူးဆိုပြီးတော့သူကပြောတယ်အခုတော့အဲဒီဝန်ကြီးတွေလည်းမရှိတော့ဘူးလက်သမားတွေလည်းပိုလို့ပိုလို့သာဆိုးရွားလာတယ်ဆိုတာတွေ့ရပါတယ်ကျွန်တော်တခုမရထိုင်းနဲ့ဆက်ဆက်ပြီးတော့ကျွန်တော်တခုစဉ်းစားစီရှင်တယ်ဒီမှာသောရရှင်တရားကရေးထားတယ်အခုခါမှာထိုင်းဆန်ဈေးကွက်အခက်တွေ့နေတယ်တဲ့တချင်တုန်းကမြန်မာနိုင်ငံဟာလည်းပဲကမ္ဘာဆန်ဦးကြီးဖြစ်နေကမ္ဘာကိုဆန်အများဆုံးတင်ပို့ခဲ့တဲ့နိုင်ငံဖြစ်ခဲ့တယ်ဆိုတော့အခုခါမှာထိုင်းဆန်ဈေးကွက်အခက်မှာသူအသုံးနှိုင်းဆိုဗမာဆန်အချက်ဖြစ်လာနိုင်မနိုင်ဆိုတာကိုဆွေးနွေးပြစ်ခြင်းပါတယ်တဲ့ဒါတစ်ချက်နောက်ထိုင်းနဲ့ကျွန်တော်ဆက်ဆက်နေလဲပြောခြင်းတယ်ဆိုတော့တရားကဆွေးနွေးတယ်လေယာလူသားတွေရှားပါတယ်လေယာလူသားတွေရှားပါတယ်ကိစ္စကလည်းပဲဒီနိုင်ငံသားကိုရောက်နေတဲ့ဒီလက်ကလူငယ်တွေကသန်းချပြီးတော့ဖြစ်နေပြီဒီလူငယ်တွေဟာမြန်မာနိုင်ငံကိုပြန်လာနိုင်အောင်လေယာလုပ်ငန်းကိုအဆင်ပြေပြေသူတို့လုပ်နိုင်အောင်လုပ်ပြနိုင်ဘလောက်ကောင်းမလဲလဲစဉ်းစားမိပါတယ်ဆိုတော့ဒီလိုအခြေအနေမျိုးဖြစ်လာနိုင်ဖို့အလားအလာကိုမြင်မိပါသလားခင်ဗျာလွှတ်တော်ကိုယ်စားလည်းဥစိန်ဝင်းစဆွေးနွေးပါခင်ဗျာ
အဲကျွန်တော်ဒီနေရာတော့ဒီထိုင်းကမှာချက်ဆိုတဲ့တကယ်လို့မှာပမာမာနံပါတ်1ကဆန်စပါးနဲ့ပတ်သက်လို့မြို့ကောင်းမြို့သားမရှိဘူးကြနံပါတ်2ကနီးပညာနဲ့ပတ်သက်လို့လည်းကျွန်တော်တောင်းတူလေတမားမှာဘုန်းကြီးယောဂါနော်ဘုန်းကြီးယောဂါဟာရတောင်မှာပြတဲ့စင်တန်ကိုကြည့်ပြီးတော့မခွဲခြားတတ်ဘူးအဲ့တော့ဒီဘက်ကထွက်လာတဲ့စဘာအနိထားကနိုင်ငံသားကိုတင်ပို့အည်သွေးကောင်းကောင်းနဲ့တင်ပို့လိုက်တဲ့အလားလားနောက်က9နှစ်လောက်အရှင်ယူရလိမ့်မယ်လို့ကျွန်တော်ဒီလိုပဲမြင်ပါတယ
်ဟုတ်ကဲ့
နောက်တစ်ခုကလေယာလုပ်ငန်းမှာလည်းလုံသားရှားပါမှုကိစ္စဒါလည်းမြန်မာနိုင်ငံတကယ်ကိုတွေ့နေရပါတယ်လေယာလုံသားရှားပါတဲ့အခြေအနေမှာကျွန်တော်အစိုးရကဒီစက်ပစ္စည်းကိရိယာတွေကိုတခါတည်းအကျွေးစင်းနဲ့နှိရှိအကျွေးစင်းနဲ့ရောက်ချပေးရမယ်ဟာကိုတုံဆိုင်တုံဆိုင်လုပ်နေတဲ့အတွက်ပို့ပြီးတော့တောင်သမားတွေမှာခုနပြောတဲ့ဈေးတီစိုက်ပြူးဈေးတီကနိုင်ငံတက်ပြီးတော့ဒီစဘာဈေးကျတော့ဒီလောက်မတက်ဖဲနဲ့ဟိုအရှုံးပဲပြန်ပြီးတော့ဖြစ်နေရည်သွားတွေ့ရပါတယ်။ဒါကြောင့်မလို့ကျွန်တော်အနေနဲ့ကတော့ထိုင်းရင်ခက်ဗမာချက်မဖြစ်နိုင်ပါဘူး။အဲတစ်ဖက်ကလည်းလေယာလုံသားရှားပါမှုကြောင့်စက်ပြူးဈေးအကြိယာတွေကိုလက်တွေ့မှာဒီနှိရှိချင်းဦးတွေနဲ့တခါလေပံပိုးထောက်ပံ့ကူညီပေးရမယ့်လုပ်ငန်းတွေဦးစားပေးပြီးမလုပ်တာတွေ့ရတယ်။တော့လေယာကဏ္ဍကိုလည်းဆက်မြန်မာနိုင်ငံစိုက်ပျိုးရေးကိုအခြေခံတဲ့နိုင်ငံလို့ဗဇက်ကပြောပေးမယ်။လက်တွေ့ဒီလေယာကဏ္ဍကိုအသုံးပြုတဲ့ budget ဟာအင်မတန်ဟိုနည်းပါးတဲ့အတွက်အပြောနဲ့လက်တွေ့နေရတခြားစီဖြစ်ပါတယ်လို့ကျွန်တော်ဒီလိုပဲသုံးသပ်ပြီးတော့အတင်ပြလိုပါတယ
်။ဟုတ်ကဲ့ကျေးဇူးတင်ပါတယ်။ဦးစိန်ဝင်းဆွေးနွေးချက်နဲ့ပဲဒီနေ့အစည်းအဝေးကိုဒီမှာညီကုန်းချုပ်လိုက်ပါတယ်။ပါဝင်ဆွေးနွေးရတဲ့ပုဂ္ဂိုလ်တွေနားဆင်တဲ့သောရရှင်တွေအားလုံးကိုအထူးကျေးဇူးတင်ပါတယ်ခင်ဗျာ။
ဥကြဇန်သာဆွေးနွေးတင်ဆက်တဲ့စနေညတိုက်ရိုက်လေလံအစည်းအဝေးကိုနားဆင်ကြရတာဖြစ်ပါတယ်ခင်ဗျာ။မြေွေကနေတိုက်ရိုက်လေလံအစည်းအဝေးတွေကိုအင်္ဂါနေ့နဲ့စနေနေ့တွေမှာတပတ်ကိုနှစ်ကြိမ်တိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။အခုတခါတော့လာမယ့်အင်္ဂါနေ့ညမှာဆွေးနွေးမယ့်တိုက်ရိုက်လေလံအစည်းအဝေးအကြောင်းကိုအတိပေးပါရစေခင်ဗျာ။
ရှင်ရှင်နှစ်ပေါင်းရာချီပျောက်ဆုံးနေတဲ့ဓမ္မစေကြီးခေါင်းလောင်းကိုရှာဖွေနေတာဟာစိတ်ကူးရင်တဲ့လောက်ရတခုလားတမိုင်းဝင်ရှာဖွေရေးအစီအစဉ်တစ်ခုဖြစ်အစိုးရကပဲဖြစ်ဖြစ်အများပြည်သူကပဲဖြစ်ဖြစ်ဝိုင်းပြီးတော့အားပေးတင်သလားဆိုတာကိုအင်္ဂါနေ့ညဓာတ်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးမှာဖြစ်ပါတယ်ပါဝင်ဆွေးနွေးလိုတဲ့သောတာရှင်နေအနေနဲ့ဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကို VOA ရဲ့ဖုန်းနံပါတ်1-232-382-555လေးကိုကြိုတင်ပေးပို့ထားလို့ရပါတယ် ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်ဖြစ်အတန်ဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းကြဖို့ကိုသောရရှင်တွေကိုဖိတ်ခေါ်ပါလိမ့်ရှင
်။သောရရှင်တွေကျွန်တော်တို့ရဲ့အင်္ဂါနေ့ညတိုက်ရိုက်လေးလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်တော့အင်္ဂါနေ့ည9နာရီမတိုင်ခင်ကျွန်တော်တို့ကိုဆက်သွယ်ကြဖို့တိုက်တွန်းပါစီခင်ဗျာ။သောရရှင်အနေနဲ့ကျွန်တော်တို့ VOA မြန်မာပိုင်းကိုစာရေးသားဆက်သွယ်ခြင်းနဲ့သတင်းတောင်းခြင်းနဲ့ဝေဖန်အကြံပေးခြင်းနဲ့ဆိုရင် VOA မြန်မာပိုင်းအစီအစဉ်တစ်ဆင့်အမေရိကန်တန်ယုံအမတ်130တက္ကသိုလ်ရေးသားလန်ခမာယုံမျိုးနဲ့ရန်ကုန်မျိုးလိုလိမ့်မှုပြီးတော့စာရေးသားဆက်သွယ်နိုင်ပါတယ်ကျွန်တော်တို့ကိုအီးမေးလ်နဲ့ဆက်သွယ်ခြင်းနဲ့ဆိုရင်တော့ burmese@voanews.com ဖြစ်ပါတယ်ခင်ဗျာကျွန်တော်တို့အခုထုတ်လွှင့်ပေးသွားခဲ့တဲ့မနက်6နာရီကနေ9နာရီအစီအစဉ်အစအဆုံးကိုမနက်7နာရီကနေ9နာရီတစ်ချိန်နေ့လယ်7နာရီကနေ10နာရီတစ်ချိန်ပြန်ပြီးတော့ဖန်ယူနားဆင်နိုင်ပါတယ် VOA American အတန်ရညနေပိုင်းမြန်မာဘာသာအစီအစဉ်တွေကိုတော့ line to meter 16.25 တို့ကနေထုတ်လွှင့်ပေးသွားဖို့ရှိပါတယ်ခင်ဗျာဘူရောကြံနေသေးတဲ့အချိန်အတွင်းမှာကဘာသတင်းချင်းချုပ်ကိုမဆုမြတ်မုံကကြီးညာပေးမှာဖြစ်ပါတယ်ခင်ဗျာ
။ယူကရိန်းနိုင်ငံရှေ့ပိုင်းမှာဖြစ်နေတဲ့ပဋိပက္ခတွေကိုရုရှားကနောက်ပြန်လှည့်လို့မရတဲ့အခြေအနေဖြစ်အောင်တွန်းပို့နေတယ်လို့ EU ထိပ်တန်းတာဝန်ရှိသူတယောက်ကပြောပြီးတော့ရုရှားအစိုးရသဘောပေါက်အောင်စီးပွားရေးအရာပိတ်ဆို့အရေးယူမှုသစ်တွေ EU ကချမှတ်နိုင်တယ်လို့ပြောကြားခဲ့ပါတယ်။ဒီ EU ထိပ်သီးစည်းဝေးပွဲကျင်းပနေတဲ့ Belgium နိုင်ငံ Brussels မြို့တော်မှာ EU ကော်မရှင်အကြီးအကဲ Joseph Manuel Barroso ကဒီ Ukraine သမ္မတ Petro Poroshenko နဲ့အတူအခုလိုပြောကြားခဲ့တာဖြစ်ပါတယ်။ EU ဥရောပသမ္မတရဲ့ခေါင်းဆောင်သစ်တွေကိုစနေနေ့ကရွေးချယ်ကြေညာခဲ့တာမှာ Poland နိုင်ငံဝန်ကြီးချုပ် Donald Tusk ကိုဥရောပကောင်စီဥက္ကဌအဖြစ်ရွေးချယ်ခဲ့ပါတယ်။ Italy နိုင်ငံသားရဲ့ဝန်ကြီး Federica Mogherini ကိုတော့လက်ရှိ Catherine Ashton တာဝန်ယူထားတဲ့ EU နိုင်ငံသားမူဝါဒရေးအကြီးအကဲနေရာအတွက်ရွေးချယ်ခဲ့ပါတယ်။ဒီ EU အတွက်အရေးကြီးနေတဲ့အချိန်မှာယာရုတာဝန်တွေအလွှဲအပြောင်းလုပ်ရတာဖြစ်တယ်လို့လက်ရှိဥရောပကောင်စီဥက္ကဋ္ဌကပြောကြားခဲ့ပါတယ်။ EU ခေါင်းဆောင်သစ်တွေအနေနဲ့နိုဗ ెంబ ာလမှာယာရုတာဝန်တွေကိုစတင်ယူကြရမှာဖြစ်ပါတယ်။အာဖရိကတိုက်တောင်ပိုင်းကဒီဘီယင်အုပ်ချုပ်တဲ့လီဆိုတိုဆိုတဲ့နိုင်ငံငယ်လေးမှာစနေနေ့ကဆီယနာသိမ်းမှုဖြစ်ပွားခဲ့ပြီးတော့တနက်ဖောက်တန်တွေပါကြားရတယ်ဆိုတဲ့သတင်းတွေထွက်ပေါ်လာခဲ့တာကြောင့်အခြေအနေတွေဘလို့ဖြစ်နေတယ်ဆိုတာကိုအတိအကျမသိနိုင်သေးပဲဖြစ်နေပါတယ်စစ်တပ်ကတော့သူတို့အာဏာသိမ်းလိုက်တယ်ဆိုတာမဟုတ်ကြောင်းညင်းဆိုပါတယ်ဒါပေမဲ့ဝင်ကြီးချုပ်ရဲ့အိမ်ကိုတပ်ဖွဲ့တွေဝိုင်းလိုက်ပြီးတော့ရဲဌာနချုပ်ကိုလည်းထိန်းချုပ်ထားလိုက်တဲ့အတွက်ဝင်ကြီးချုပ်ဟာအိမ်နီးချင်းတောင်အာဖရိကနိုင်ငံတဲကိုထွက်ပြေးသွားတယ်လို့ဆိုပါတယ်အစ္စရေးတို့သိမ်းပိုက်ထားတဲ့ဂိုလန်ကုန်းပြင်ဒေသမှာဒီဆီးရီးယားသဘုံတွေနဲ့ကုလသမဂ္ဂငြိမ်းချမ်းရေးထိန်းဖိလစ်ပိုင်တပ်ဖွဲ့ဝင်တွေကြားမှာပြင်းထန်တဲ့တိုက်ပွဲဖြစ်ပွားခဲ့ပြီးတဲ့နောက်တပ်စခန်းတစ်ခုကတပ်ဖွဲ့ဝင်32ယောက်ကိုကယ်ထုတ်နိုင်ခဲ့ပါတယ်။ဆီးရီးယားနဲ့အစ္စရေးနယ်စပ်နားကနောက်စခန်းတစ်ခုကဖိလစ်ပိုင်လူမျိုးကုလသမဂ္ဂတပ်ဖွဲ့ဝင်40လဲတိုက်ခိုက်တာခံခဲ့ရတယ်လို့ကုလသမဂ္ဂကစနေနေ့ကပြောကြားခဲ့ပါတယ်။ပါကစ္စတန်နိုင်ငံအစ္စလာမဘတ်မြို့တော်မှာတော့စနေနေ့ကဒီဆန္ဒပြသူတွေနဲ့ရဲတွေကြားမှာပဋိပက္ခတွေဖြစ်ပွားခဲ့လို့120ကျော်ဒဏ်ရာရသွားပါတယ်။သမ္မတယာဒူးကနေပြီးတော့ဆင်းသွားဖို့တောင်းဆိုပြီးလွှတ်တော်အဆောက်အဦရှိမှသတင်းနှစ်ပတ်ကြာစတဲ့ချဆန္ဒပြခဲ့ကြသူတွေကအတားအဆီးတွေကိုခရိန်တွေနဲ့ဖယ်ရှားပြီးတော့ဝင်ကြီးချုပ်နဝက်ရှာရစ်ရဲ့အိမ်ထဲကိုအတင်းဝင်ဖို့ကြိုးစားခဲ့တဲ့အတွက်ရဲတွေကမျက်ရည်ယိုဘုံတွေရာဘာကြီးတွေနဲ့ပစ်ခတ်ပြီးတော့လူစုကွဲခဲ့ပါတယ်ရှင်။
ကဘာသတင်းချင်းချုပ်ကိုမတ်စုမြတ်မွန်ကြီးညာခဲ့တာပါဒီမနက်အစီအစဉ်ထုတ်လို့ရေးမှုကမန်နန္ဒာချမ်းဖြစ်ပြီးတော့အင်ဂျင်နီယာကတော့ဇီနပ်အဗ်ဒူရာမန်ဖြစ်ပါတယ် VOA American အတံမနက်ဖတ်မြန်မာဘာသာအစီအစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိလိုင်းတိုမီတာ30 40 48 50နဲ့လိုင်းလမ်းမီတာ190လောက်ကနေအတံလွှင့်ပေးခဲ့တာဖြစ်ပါတယ် VOA ကိုနားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်သောရရှင်နေအားလုံးရှင်လန်းချမ်းမြေကြပါစေခင်ဗျာကျွန်တော်ဇန်နိုင်ပါ
This program has come to you from the Voice of America, Washington.